တောက်တာအောင်မိုးညိုဥဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တွင်နဲ့ပြချင်းပြည်နယ်ကတိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေတွေ့ဆုံခဲ့တဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ရွေးကောက်ပွဲပြီးအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကနေဗတ်ရဲပြည်တော်စုတည်ဆောက်ရေးကိစ္စအပါအဝင်အမျိုးသားညီညွတ်ရေးဆိုရအဖွဲ့စည်းနိုင်ဖို့တိုင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့ဆုံးဖြတ်ခဲ့ပြီးမနေ့ကကချင်နိုင်ငံရေးပါတီတွေနဲ့မြကြည်နှမ်းမြို့ NLD ရုံးချုပ်မှာပထမဆုံးတွေ့ဆုံခဲ့တာပါမနေ့ကဇန်နဝါရီလ3ရက်နေ့ဒေါက်တာအောင်မိုးညိုဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနဲ့တွေ့ဆုံမှုမှာတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စကိုဆွေးနွေးခဲ့တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာမနန်သူကြာကအခုလိုပြောပါတယ်
ဖက်ဒရယ်ဆိုတာဒီကိုပိုင်ပြသခွင့်နဲ့အမျိုးသားတန်းတူခွင့်ရေးကိုပြေဝအပခန့်ချက်ပေးနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပေါ့အဲ့ဒီမှာကဘယ်လိုအခြေခံရမလဲဆိုလို့ရှိရင်ဒီလိုတာကျုပ်ရဲ့နံပါတ်9နဲ့နံပါတ်10ကိုအခြေခံပြီးတော့မှကိုပိုင်ပြသနဲ့ကိုပိုင်ဥချူရဲ့တန်းတူခွင့်ရေးရှိတဲ့ဟာကိုအခြေခံနေတာပေါ့လေဟုတ်ဆိုလို့ရှိရင်ဒီစည်ရာဇပင်ကလည်းဆက်လက်ကျင်းပနေတဲ့အချိန်မှာဒါတို့ဖြစ်ပြစီစားလေးနဲ့ဖြစ်ပြစီစားလို့မှဖက်ဒရယ်မှုကိုကောင်းမွန်ဆက်လက်ချမှတ်သွားဖို့ကျွန်တော်တို့လာတယ်ဆိုရဟာပြောပြတာ
NLD ပါတီကနေပေါ်ဆောင်မဲ့အမျိုးသားညီညွတ်ရေးဆိုးရဖွဲ့စည်းမဲ့ပေါ်တီချားသာဝန်ခွဲဝေရေးကိစ္စကိုလည်းသင်ပြဆွေးနွေးခဲ့တယ်လို့ဒေါက်တာမနန်သူကြာကအခုလိုဆက်ပြောပါတယ
်ဦးဒေပြူအနာနဲ့ဦးချုံမအနာကတော့အာနာရှိကနေရည်တာအဲ့ချက်လည်းပဲလို့ရမယ်ဟာဒီဖြစ်တယ်ဒါကြောင့်မို့ဒီပြည်နယ်မှာအစိုးရဝန်ကြီးချုပ်နဲ့ကျတော့ဥက္ကဋ္ဌကတီချားပါတီတွေဖြစ်ဖြစ်တယ်လို့ပါတီတကူတွေကမဖြစ်ဖြစ်ဘူးလို့ဒါလည်းဖြစ်ဖြစ်ကြည့်ပါဖို့ဆိုကြည့်ကြောတင်ပြပါတယ
်။ဒီဆွေးနွေးပွဲမှာပါဝင်ခဲ့သူတခြားသူဖြစ်တဲ့လီစုမျိုးရာဖွံ့ဖြိုးတိုးတက်ရေးပါတီ၊ဒူလေးပါတီ၊ဥက္ကဋ္ဌဥရှိမင်းကလည်းဒီတွင်ငြိမ်းချမ်းရေးရရှိရေးကိစ္စရပ်တွေကိုသင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ
်။အမျိုးသားပြန်လည်တင်းညက်ရေးငြိမ်းချမ်းရေးဖြစ်ပေါ်လာနိုင်ဖို့အတွက်အကျိုးပန်းဆောင်ရွက်ပေးဖို့တင်ပြတယ်။ကျွန်တော်နိုင်ငံမှာလက်ရှိလိုအပ်နေတဲ့အရက်တဲ့ဖြစ်တဲ့သက်တမ်းကြီးတွေကိုကောင်းမွန်တိုးတက်အောင်တွန်းမြင့်ပေးဖို့တိုင်းဒါသနက်ကန်ကွန်ညာအီဟူဒီနဲ့ဒါတွေ့ဆုံလာလို့တိုင်းဒါနိုင်ငံရေးပါတီများနဲ့တွေ့ဆုံလာလို့တိုင်းဒါသက်တမ်းအားဖွဲ့စည်းတည်တည်ကောင်းဆောင်များနဲ့တွေ့ဆုံဆွေးနွေးလာလို့ဒီလိုရှိရင်ဒီမိုကရေစီပြည်တော်စုတည်ဆောက်ရေးမှာလည်းဒါအထောက်အကူဖြစ်ပြီးဒါလေးကိုကျွန်တော်တို့ကြိုးပမ်းဆောင်ရွက်ပေးပါဆိုတဲ့အချက်ကျွန်တော်တို့တင်တယ်ဆွေးနွေးတယ
်ဒါအပြင်ဒန်လူခွေးရေးဆိုတဲ့နေရာမှာတိုင်းဒါရှိမျိုးတာခြေခံနဲ့တိုင်းပြည်မဟုတ်ပဲလက်ရှိတည်ရှိနေတဲ့တိုင်းဒါအလုံးဇန်သူခွေရရဖို့ဆောင်ရွက်ရေးကိစ္စကိုလည်းဆွေးနွေးတင်ပြခဲ့တယ်လို့သူကဆိုပါတယ်။တိုင်းဒါတွေရဲ့တင်ပြဆွေးနွေးမှုအပေါ် NLD ဘဟုကိုဆက်လက်တင်ပြသွားမယ်လို့ NLD ဖွဲ့ခေါင်းဆောင်ဒေါက်တာအောင်မိုးညွန်ကပြောဆိုခဲ့ကြောင်းဥရွှေမင်းကဆိုပါတယ်။မနေ့ကတွေ့ဆုံပွဲကိုကချင်ပြည်နယ်မြကျင်းနားမြို့ရှိ NLD ပါတီရုံးချုပ်မှာကျင်းပပြုလုပ်ခဲ့ပြီးရွေးကောက်ပွဲနိုင်ရတိုင်းဒါပါတီ၃ခုဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB လီစုမျိုးရာဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဒီမိုကရေစီပါတီတဲ့ကချင် NDP K ကုဆလဲတွေနဲ့ဒေါက်တာအောင်မွညူဦးဆောင်တဲ့မျိုးရာဒီမိုကရေစီဖွဲ့ချုပ် NLD ပါတီကုဆလဲတို့တွေ့ဆုံခဲ့ကြတာပါဒီကပွဲမှာအများစုနဲ့အနိုင်ရရှိထားတဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွဲ့ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းဒေသနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလမှာကန့်လန့်လာပြီးနောက်ပိုင်းအခုလိုသွေးဆုံဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ